မြန်မာနိုင်ငံမှာကိုချင်းမီကိုချူးစီရသောအပါဝင်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုပြီးခဲ့တဲ့ရတတပတ်ကုန်တိုင်းကကုန်ပိုင်းကအာနာသိန်းစစ်ကောင်စီကတည်တံပေးစီရင်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာပြစ်တင်ရှုံချလိုက်ပါတယ်။မတရားဖမ်းဆီးထားတဲ့တမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအချင်းသားတွေကိုချက်ချင်းလွတ်ပေးဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကတောင်းဆိုပါတယ်။တည်တံပေးစီရင်မဲ့ကိစ္စနဲ့ပတ်သက်ပြီးအာဆီယံအရှိတောင်အောင်ရှာအသင်းဥက္ကဋ္ဌကပြန်လည်စဉ်းစားဖို့တောင်းဆိုခဲ့တာကိုလစ်လူရှုခဲ့တဲ့အတွက်လွန်စွာမှစိတ်ပဲ့မြေကြောင်းကိုလည်းဖော်ပြထားပါတယ်။လုံခြုံရေးကောင်စီအနေနဲ့အာဆီယံမူ၅ချက်ကိုထောက်ခံကြောင်းနဲ့အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြန်မာအရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ကလည်းအရေးကြီးကြောင်းလုံခြုံရေးကောင်စီရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူအားလုံးရဲ့အထူးစည်းပွားကိုရှေ့ရှုပြီးပဋိပက္ခအတွင်ပါဝင်နေတဲ့အင်အားစုတွေအားလုံးတွဲဆုံဆွေးနွေးဖို့ပြန်လည်တင်းမြတ်ရေးလှုပ်ကြဖို့ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းထားပါတယ်။ဒါအပြင်ချမ်းဘက်တက်ခတ်မှုတွေကိုချက်ချင်းရဖို့နဲ့လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးမှုတွေကိုလေးစားကြဖို့ကိုလည်းတိုက်တွန်းထားပါတယ်။